ရုတ်သမ္မတရှီကျင်းပင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဟာကရက်မလင်နန်းတော်မှာတွေ့ဆုံပြီးသူတို့နှစ်နိုင်ငံဆက်ဆံရေးပေါ်အားပါတရချီးကျူးဂုဏ်ပြုလိုက်ကြပါတယ်။အမေရိကန်နဲ့ဆက်ဆံရေးတင်းမာနေချိန်မှာတရုတ်နဲ့ရုရှားခေါင်းဆောင်တွေအနေနဲ့သူတို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအားကောင်းကြောင်းမနေ့ကပြသခဲ့ကြတာပါ။သမ္မတပူတင်ကသမ္မတရှီရဲ့ခီးစဉ်ဟာသူတို့အင်းနီချင်းနှစ်နိုင်ငံကြားဆက်ဆံရေးမှာအထူးအရေးပါတယ်။ဒီဆက်ဆံရေးနဲ့သမ္မတရှီကိုယ်တိုင်ပါဝင်လာခဲ့တာကြောင့်မကြုံစဘူးဆက်ဆံရေးအထွတ်အထိပ်ကိုရောက်လာခဲ့တယ်လို့ထုတ်ပြောခဲ့ပါတယ်။မော်စကိုမြို့တော်ဖနူကိုဗိုလီစိတ်ကိုနေ့လယ်ပိုင်းကရောက်လာမှာတခန်းတနာဂုဏ်ပြုခံခဲ့ရတဲ့သမရရှိဘက်ကလည်းသူတို့နှစ်နိုင်ငံဟာနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုမြင်မာပြီးအပြန်အလှန်ကူညီမှုတွေရှိနေတာကြောင့်ဆက်ဆံရေးကကောင်းပြင်းဆက်ကောင်းနေပါပါလို့ပြောခဲ့ပါတယ်။ရုရှားနိုင်ငံအနေနဲ့လွန်ခဲ့တဲ့9နှစ်ကခရိုင်းမီးယားကျွန်းဆွယ်ဒေသကိုသိမ်းယူပြီးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးတင်းမာလာခဲ့ပြီးမှအခုတရုတ်သမရခီးစဉ်ဖြစ်လာခဲ့တာပါ။ဒီခီးစဉ်ထဲမှာအမေရိကန်နဲ့ကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတဲ့တရုတ်နိုင်ငံရဲ့သမရအနေနဲ့လည်းဒီနေ့နဲ့နှစ်ဖြန်မှာသမ္မတပူတင်ဦးဆောင်လုံးမဲ့စီးပွားရေးဖိုရမ်ကိုတက်ရောက်ဖို့ရှိနေပါတယ်ခင်ဗျာ။